Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုး၅ပါးရန်ကကြင်ွေးကြပါစေခင်ဗျာ2023ခုနှစ်ဒူတွဲလာပြီးကျော်3ရက်2022ခုနှစ်ဖေဖော်ဝါရီလ18ရက်တောက်ကြညာပဲရွေးမြန်မာပိုင်းရဲ့ရေဒီယိုဥဒံ၍အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါထုတ်လွှင့်တဲ့ဗီဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ View website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်ဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာနောက်တစ်ကြိမ်ကြားနာပွဲနိုင်ငံတကာတရားရုံး ICJ မှာတနင်္လာနေ့စတင်ပါမယ်။ဒီနောက်ဆုံးရသတင်းတွေကိုအရင်ပြောပြပါမယ်။ ICJ မှာခြေပါဖို့စစ်ကောင်စီဘက်ကရှေ့နေဗနယောက်ငါထားပါတယ်
။တယောက်ပဲတော့တဲ့ဒီကင်းဖွဲ့ရတဲ့လူ၂ယောက်ကြံခဲ့တယ်။နောက်ကအစ်စ်တယောက်တလူငါထားပါတယ်။၃ယောက်ပါပဲ။
ပြေဆုံးတည်ရပါမယ်။မိုးပြဲမှာစစ်ကောင်စီကဒီကြောင်ကနေဆက်ပြီးတိုက်ခိုက်နေပါတယ်။ကိုမြအေးနဲ့ကိုဝင်မိုးနိုင်တို့ပေါ်ဆွဆွဲထားတဲ့အမှုတချို့အတွက်ဆွဲချက်တင်းမတင်းမကြခင်မှာဆုံးဖြတ်ဖို့ရှိပါတယ်။ရခိုင်မှာတော့ကိုဗစ်ကူးတဲ့လူအစီအတွက်တိုးလာနေပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအမျိုးသမီးကဏ္ဍ၊သုတဆုံနဲ့အမေရိကန်တခွင်၊စိတ်ပန်နဲ့နည်းပညာ၊ဗိုင်းပတ်ဆိုင်ကဏ္ဍတွေကိုလည်းထုတ်လင်းပေးဖို့ရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ပြောပြပါမယ်ခင်ဗျာ။
ICJ နိုင်ငံတကာတရားရုံးမှာမြန်မာအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်ဖြေရှင်းဖို့စစ်ကောင်စီနဲ့ NUG မျိုးသားညီညွတ်ရေးအစိုးရတို့အပြိုင်လှုပ်ဆောင်နေကြပါပြီ။စစ်ကောင်စီအနေနဲ့အခုလိုတက်ရောက်ဖြေရှင်းလာရင်နိုင်ငံတကာအသိအမှတ်ပြုခံရသလိုဖြစ်နိုင်တာမို့ NUG ဘက်ကကန့်ကွက်ထားချိန်မှာစစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ဒီနေ့စေလွှတ်လိုက်ပြီလို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဆိုပါတယ်။ Ranger မစင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့ ICJ မှာဂမ်ဘီယာဘက်ကရှောက်ထားချက်ကိုအခုခံခြေပါဖို့စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဦးကိုကိုလှိုင်နဲ့ပြည်ထောင်စုရှင်းနေချုပ်တော်တီရာဦးတို့ဦးဆောင်တဲ့အဖွဲ့ဒီနေ့နယ်တာလင်ကိုထွက်သွားပြီလို့ဗိုလ်ချုပ်စောမင်းထွန်းကဆိုပါတယ်။သူတို့နှစ်ဦးလုံးကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့ထားပါတယ်။ဒီ15ရောက်ပါတဲ့ကိုယ်စားလှယ်အဖွဲ့သွားတာအပြင်တချို့ကတော့မြန်မာနိုင်ငံတဲကနေအင်တာနက်အွန်လိုင်းနဲ့တရားဖို့ရှင်းနေချိန်မှာအန်ယူဂျီဘက်ကလည်းကုလသမဂ္ဂကဆက်ထောက်ခံထားတဲ့တံမကြီးဥကျော်မိုးထွန်းကိုစားပြုခွင့်ရဖို့ ICJ ကိုအပြိုင်တောင်းဆိုထားပါတယ်။လာမယ့်တနင်္လာနေ့မှာကြားနာမယ့်ဒီမှုမှာစစ်ကောင်စီဘက်ကလည်းအရင် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရလက်ထက်ကယက်တီကျဲအတိုင်းလူမျိုးတုံးတပ်ဖြတ်မှုမမြောက်တာကိုအထောက်အထားတွေနဲ့ဆက်ချေပသွားမယ်လို့ဗိုလ်ချုပ်စောမင်းထွန်းကဆိုထားပါတယ်ခင်ဗျာ။ဂျပန်မစ်ဆူဘီရှိနဲ့မလေးရှားပက်ထရိုနက်စ်ကုမ္ပဏီတွေကမြန်မာနိုင်ငံအတွင်းအစုရှယ်ယာတွေပြန်ရုပ်သိမ်းတော့မယ်လို့ကြေညာလိုက်ပါတယ်။ဆက်ရနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတဲကနေနိုင်ငံခြားစွန့်ရင်ကုမ္ပဏီတွေပြန်ရုပ်သိမ်းနေတဲ့အချိန်မှာရဲတကုံတဘာဝတန်ငွေလောက်ကမှပါဝင်နေတဲ့အခုအာရှနှစ်နိုင်ငံကကုမ္ပဏီတွေလည်းလိုက်ပါလာတာပါ။ဤပညာနဲ့စီးပွားရေးရှိတော့ငါကြည့်ရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအောက်မှာစီးပွားရေးဆက်လက်ဖို့မလွယ်တော့တာကြောင့်အခုလိုလုပ်ရတာပါလို့ Mitsubishi ကုမ္ပဏီပြောခွင့်ရကဒီနေ့ Rider သတင်းဌာနကိုပြောပါတယ်။မြန်မာနိုင်ငံတောင်ဘက်ကမ်းလွန်ဒေသမှာရှိတဲ့ရဲတကုံတန်ငွေစီမံကိန်းမှာMitsubishi ကုမ္ပဏီကအစုရှယ်ယာ 1.93 ရာခိုင်နှုန်းပါဝင်တာဖြစ်ပြီး Japan JX မြန်မာလုပ်ငန်းစုကတဆင့်ပါဝင်တာဖြစ်ပါတယ်။အလားတူ Malaysia Petronas ကုမ္ပဏီကတော့မြန်မာနိုင်ငံအတွင်းရဲတော်စီမံကိန်းကိုလက်ပတ်နေတဲ့သူ့ရဲ့လက်ခွဲ PC မြန်မာ Hong Kong Limited ကုမ္ပဏီအနေနဲ့ Petronas ကုမ္ပဏီနဲ့ဆက်စပ်တဲ့မြန်မာနိုင်ငံအတွင်းလုပ်ငန်းတွေကိုရောင်းချဖို့ပြီးခဲ့တဲ့ဇူလိုင်လကတည်းကသဘောတူညီချက်လက်မှတ်ထိုးထားခဲ့ပြီးရောင်းချမှုတွေပြီးတက်နေတဲ့အကြောင်း Riders ကိုပြောပါတယ်ခင်ဗျ။ကမ္ဘာအကြီးဆုံးလွတ်လပ်စွာကုန်သွယ်ရေးစာချုပ်မှာမြန်မာပါဝင်တာကိုဖိလစ်ပိုင်ကလက်မခံဘူးလို့ကမ္ဘောဒီးယားမှာလုပ်နေတဲ့အာဆီယံနိုင်ငံကြိုက်ဝန်ကြီးစီဝေတဲပြောလိုက်ပါတယ်။ RCEP Reserve လို့တကခေါ်တဲ့တရုတ်ဦးဆောင်ပြီး15နိုင်ငံပါတီသဘောတူစာချုပ်ဖွဲ့မှာမြန်မာနိုင်ငံကိုအခုလိုကန့်ကွက်ဖို့နောက်ဖွဲ့ဝင်နယူးဇီလန်ကလည်းအရင်တည်းကထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံကြိုက်ဝန်ကြီးချီယိုတိုရိုလောက်ဆင်ကဇန်နဝါရီလမှာစသက်ဝင်ခဲ့တဲ့ဒီဒေတာတွေတိတိကျုံတဲ့စီဝေးမိတ်ဖက် RCEP သဘောတူချက်ထဲမြန်မာထက်ပြထဲမှာကိုလက်မခံဘူးလို့မြန်မာမပါအာဆီယံနိုင်ငံကြီးဝန်ကြီးတွေကိုမနေ့ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတင်းထန်တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ငံတကာအနေနဲ့ကန့်ကွက်ဖိအားပေးလာနေချိန်မှာအခုလိုဘာကြောင့်ဆုံးဖြတ်ရတာကိုတော့သတင်းတောက်တွေကိုဖြန့်ပေးတဲ့သူ့အာဆီယံမိကွန်းထဲမှာမဖော်ပြထားပါဘူး။ဒါပေမဲ့မြန်မာရေးကြောင့်အာဆီယံနိုင်ငံတွေကြားကွဲပြားမှုတွေတိုးလာနေချိန်မှာအခုဖိလစ်ပိုင်ကန့်ကွက်ချက်ပေါ်တခြားအာဆီယံနိုင်ငံတွေကသဘောမတူဘဲအာဆီယံဆယ်နိုင်ငံဘုံသဘောတူညီချက်ထုတ်ပြန်မယ်ဆိုရင်တော့ဖိလစ်ပိုင်ကလက်ခံနိုင်ပါတယ်လို့သူကဆက်ပြောခဲ့ပါတယ်။ဒီမြန်မာကိစ္စအပေါ်အ ASEAN Senangan Abin, Tiyo Japan, Dong Korea, Australia, New Zealand, Luba Babi, Asha Dita, American Siwa, Mahame Puemugo, Tiyoga, Damjan, Usane, ASEAN EB, Puegi, the Kulon in Nebulu, Song Chia Magura, Song Chia, Oma Wakne. Amyota Democracy, Puejo, NLD, Putwe, Tudandu, Nayagaji, Utin U, Kobe Yogane, Yangon Seongji, Yangne Bime, Tata Labi, Lu, Sene Chituga, Piovale.
အဲ့ကိုယ်စားလင်းနေကျော်လာပြီးအရင်လေးဖြတ်ထားတဲ့ကာကွယ်ဦးစီးချုပ်ဟောင်းဦးတင်ဦးမနေ့ကဖျားခဲ့ပေမဲ့ကိုဗစ်ပိုးစစ်ရလကဒီနေ့မှထလာကအခုဂျပန်စေယုံလို့လူတီများတဲ့ရန်ကုန်ထွေရောဂါကူစေယုံကြီးကိုရောက်နေတယ်လို့ဒေါက်တာတင်မိုးဝေကဆိုပါတယ်အခုကနေကောင်းနေပြီးတော့ဘာဖြစ်လို့လဲမသိပါဘူးသူတို့လာဖြစ်တော့တန်းစီဝေတငယ်ချင်း
ဘုရားမြောင်းနိုင်ရမှာကဲလူလေးဒါရင်းနဲ့ဒီကအကြီးကြီးကလည်းသူတို့လုပ်ပြီးမယ်ဆိုတော့စဉ်းစားပြီးတော့အကြီးကြီးကလည်းတခါသုံးနှစ်လောက်လေးနှစ်လောက်တက်ဖူးရမှာလားအဲဒါကြောင့်နော်နယ်တို့ဘာလို့ပြောလာလဲဒီမှာသူတို့အစင်းနှစ်လောက်ထားပြီးရဆိုရနေအကြီးကြီးကိုရောက်လာတာအဲတက်ကူပြန်အကြောင်းကြားလာပေါ့ဒီမှာအစင်းနှစ်ချက်တော့လူတို့ဒီမှာပဲတက်တော်မယ်လို့ဘုရားကြီးဟောင်းဦးတင်ဦးကမနေ့ကအဖျားတ Mika Pusu Nede, Doctor Timuiga, Satyova.
And then Yavan Yamava Sizeniku, Yawai Gonaigani, Senaiti, Lightomita Seku, Kilohats Tinga Lingatonia, Lightomita Nasanga, Kilohats Titish Kontonia, Lightomita Tonsen, Kilohats Kotonga Ropsin, Senate Ningrima, Lilamita Diakose, Kilohats Tinga Kongangani, Pure Tolan Pinivarishin.
ဖေဖော်ဝါရီလ၁၈ရက်နေ့တောက်ချာညရဲ့နောက်ဆုံးရသတင်းတွေကိုကျွန်မဆုမောစက်ပြီးတင်ပြပေးပါမယ်ရှင်။ရုရှားနဲ့ယူကရိန်းနယ်စပ်တင်းမှာမှုတွေတိုးလာနေချိန်မှာယူကရိန်းရဲ့အင်ဂျင်ပိုလန်နိုင်ငံရဲ့လုံခြုံရေးကိုတိုးမြင့်ထားနိုင်ရေးအမေရိကန်ပြည်ထောင်စုကပိုလန်ကိုတိုက်ပွဲသုံးတင့်ကားနှစ်ရာငါးဆယ်ရောင်းချပေးသွားမယ်အကြောင်းအမေရိကန်ဆိုရအရာရှိတွေကပြောပါတယ်။ဒီလိုမျိုးပိုလန ို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ပိုလန်ကိုအခုလိုကာကွယ်ရေးဆိုင်ရာပစ္စည်းတွေရောင်းချပေးခြင်းအဖြစ်နေတိုးမဟာမိတ်နိုင်ငံတွေကြားကာကွယ်ရေးဆိုင်ရာတာဝန်ယူမှုတွေပိုရှိလာအောင်ကူညီလှုံ့ဆော်ပေးရရောက်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ယူကရိန်းရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအတ္တလန်တိတ်ရဝန်းဒေသတွေကနိုင်ငံခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောဖို့စီစဉ်ထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်လာနိုင်ခြေပိုများလာတယ်လို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကသာဗီဒီယိုကထပ်ပြီးတော့သတိပေးပြောဆိုထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်နှင်းစင်ကူးစက်မှုတွေများနေတဲ့တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့တောက်ကြနေတနေ့တည်းမှာတည်းကူးစက်သူကတသိန်းကျော်ရှိနေပါတယ်။ပြည်ရတဲ့သတင်းပတ်တွေမှာကူးစက်မှုပေါင်း 9,600,000 ကျော်ရှိခဲ့တာကြောင့်အခုဆိုရင်နိုင်ငံတဝန်းကူးစက်မှုက2သန်းနီးပါးအထိတိုးလာနေတာပါအလားတူကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတဲ့ဟောင်ကောင်မှာလည်းရောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ချမှတ်ထားသလိုစီးပွားရေးလုပ်ငန်းတွေဆက်လက်လည်ပတ်နိုင်ရင်ရုန်းကန်နေကြရပါတယ်စားတောက်ဆိုင်တွေရုပ်ရှင်ရုံတွေနဲ့ဘဏ်တွေကအစပိတ်ထားရတာကြောင့်စီးပွားရေးလုပ်ငန်းရှင်တွေအခက်ကြုံနေရတာပါCOVID-19 ကရောဂါကာလကမ္ဘာတဝက်အခြေအနေတွေပုံမှန်ပြန်ဖြစ်လာဖို့ကြိုးစားနေချိန်မှာဟောင်ကောင်မှာတော့ကန့်သတ်ချက်တွေတင်းကျပ်ထားတာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကနောက်ပြန်ဆုတ်သွားနိုင်တဲ့အကြောင်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပြောဆိုကြပါတယ်။ဒီတော့တွင်မှာပဲဂျာမနီနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်မျိုးကွဲသစ် Omicron BA.2 ကူးစက်မှုတွေတိုးလာနေပြီးနိုင်ငံတွင်းလက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရဲ့15ရာခိုင်နှုန်းရှိကြောင်းဂျာမနီကျန်းမာရေးဝန်ကြီးကဒီကနေ့ပြောပါတယ်။ရောဂါထိန်းချုပ်ကန့်သတ်ချက်တွေခက်မြန်မြန်ရုပ်သိမ်းလိုက်ရင်ကူးစက်မှုနှုန်းတစ်ဖန်ပြန်များလာနိုင်ပြီးတော့ကူးစက်မှုကာလပိုတာရှည်လာနိုင်တယ်လို့လည်းဂျာမနီကျန်းမာရေးဝန်ကြီးကသတိပေးပါတယ်ရှင်။ကနေဒါနိုင်ငံမှာသတင်းသုံးဖက်ရောက်လာပြီးဖြစ်တဲ့အစိုးရရဲ့ COVID-19 ကာကွယ်တားဆီးရေးကန့်သတ်ချက်တွေကိုစတင်တဲ့ကုန်ကားမောင်းသူတွေရဲ့ဆန္ဒပြပွဲတွေကိုကနေဒါရဲတွေကဒီကနေ့အပြီးသက်ဖြိုခွင်းမှုပြင်ဆင်နေပါတယ်။နေဆက်ဖြတ်ကျော်မောင်းနေတဲ့ကုန်ကားမောင်းသူတွေ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးနှံရမယ်ဆိုတဲ့ကန့်သတ်ချက်ကိုစတင်ကန့်ကွက်တဲ့ကုန်ကားမောင်းသူတွေနဲ့အတူပူးပေါင်းဆန္ဒပြသူတွေပိတ်ဆို့ထားတဲ့အတွက် မြို့တော်အိုတာဝါမှာလမ်းနေပိတ်ဆို့ပြီးလုပ်ငန်းတွေရပ်ဆိုင်ခဲ့ပါတယ်။ကာသမားတွေထောင်ထဲချီတဲ့ဆန္ဒပြသူတွေကအိုတာဝါမြို့တော်ရဲ့ပါလီမန်နားမှာစခန်းချပြီးတော့ကာဟွန်းနေတီလမ်းတွေကိုပိတ်ဆို့ပြီးဆန္ဒပြနေကြတာပါ။ကုန်ကားတွေပိတ်ဆို့ထားတဲ့အတွက်အမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့ကနေဒါနိုင်ငံရဲ့ပို့ကိုခုနှစ်ဆယ့်ငါးရာခိုင်နှုန်းတင်ပို့မှုတွေရပ်ဆိုင်ခဲ ဘုံပေါက်ခွဲမှုတွေနဲ့ပတ်သက်ပြီးတော့မွတ်စလင်အမျိုးသားသုံးဆနှစ်ရှစ်ယောက်ကိုအိန္ဒိယတရားရုံးတစ်ခုကတေရန်ချမှတ်လိုက်ပြီးတော့နောက်ထပ်၁၂ဦးကိုတော့ထောင်ဒဏ်တစ်သက်ချမှတ်ခဲ့တယ်လို့ရှင်းနေကြပြောပါတယ်။၂၀၂၀ခုနှစ်တုန်းကမွတ်စလင်အများစုပါဝင်တဲ့လူတွေထောင်နဲ့ချီတေဆုံးရတဲ့အထိဟိန္ဒူမွတ်စလင်အဓိကရုံးတွေဆိုးဆိုးဝါးဝါးဖြစ်ခဲ့တယ်။နောက်ဂူဂျာရတ်ပြ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့မဆုမွန်တို့ပြပြသွားတာပါ။သတင်းပတ်ဆိုင်ကဏ္ဍတွေဒုတိယပိုင်းမှာနားဆင်ရပါမယ်။ခုကစားပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေစတိုက်ထုတ်လိုက်ပါမယ်။မိုးပြေဘက်ကအခြေအနေမပြောပြခင် ICJ ကြားနာပွဲကိစ္စနဲ့စပါမယ်။ ICJ နိုင်ငံတကာတရားရုံးမှာလူရင်းညာတွေပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့မြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုတွေနိုင်ငံတကာရှေ့နေအစ်စ်ငှားထားတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ရှင်းနေတဲ့ဘယ်သူဘဝဖြစ်တယ်ဆိုတာမပြောပေမဲ့အရင်ရှင်းနေအဖွဲတွေကနှုတ်ထွက်သားသွားသူအစားရှင်းနေတဲ့နဲ့အရင်ရှင်းနေအဖွဲတွေကနှစ်ယောက်တူအတူခုခံခြေပသွားမယ်လို့ပြောပါတယ်။တနင်္လာနေ့စတင်မဲ့တရားရုံးကြားနာပွဲတွေစစ်ကောင်စီရဲ့ပြည်ပဆိုင်ရာဆက်ဆံရေးဝန်ကြီးဦးဆောင်တဲ့အဖွဲလဲ The Hague မြို့ကိုထွက်ခွာသွားပြီလို့ပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းပြည်စုံကိုမက်ခင်ဖြူတီပြောပြပါမယ
်။ရွှေကြရီပေါ်လူမျိုးတုံးတက်ပြမှုနဲ့ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့မှုကိုဖေဖော်ဝါရီ21ရက်နေ့ကနေ28ရက်နေ့အထိပြန်လည်ကြားနာဆက်စည်မှာဖြစ်ပါတယ်။ဒီမှုကိုမြန်မာနိုင်ငံဘက်ကခုခံခြေပါဖို့နိုင်ငံတကာရှေ့နေအသစ်တရားငှားရမ်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။တယောက်ပဲနှုတ်ထွက်တယ်။ရခိုင်အဖွဲ့အစည်းကလည်း၂ယောက်ကြံခဲ့တယ်။နောက်ကအသစ်တရားကလည်းငှားထားပါလေ၃ယောက်ပါပဲ။
အစ်စ်ငားထားတဲ့ရှေ့နေကဘယ်နိုင်ငံကဘယ်သူဖြစ်တယ်ဆိုတာကိုတော့လောလောဆယ်သူမသိသေးဘူးလို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။ NLD အစိုးရလက်ထက်တုန်းက ICJ တရားရုံးမှာမြန်မာနိုင်ငံအထက်ကနေဒါနိုင်ငံကရှေ့နေ William Shepherds ကဦးဆောင်ခြေပါခဲ့တာဖြစ်ပါတယ်။သူနှုတ်ထွက်သွားတယ်ဆိုတဲ့သတင်းတွေထွက်နေပြီနဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူး။အခုပြန်လဲစတင်တဲ့ကြားနာပွဲမှာစစ်ကောင်စီကိုစားပြည်ပဆိုင်ရာဆက်ဆံရေးဝန်ကြီးနဲ့ရှေ့နေချုပ်ဦးဆောင်တဲ့အဖွဲ့လဲဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာပဲThe Hague မြို့ကိုထွက်ခွာသွားပြီလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။ PP ဆိုင်ရာဆက်ဆံရေးဝန်ကြီးကိုဥက္ကုလိုင်ရဲ့ဥပဒေရေးရာဝန်ကြီးရှင်းနေချုပ်ဒေါက်တာဒီကာဦးဦးစီး55ရောက်ဒီနေ့မနေ့ပဲကျွန်တော်မြန်မာနိုင်ငံကနေထွက်ခွာပါတယ်။ဒါတရားရင်ဆိုင်ဖို့အတွက်ဒီနေ့မနေ့ပဲထွက်ခွာပါတယ်။အဲကျန်တဲ့ကျွန်တော်နိုင်ငံသားရေးဝန်ကြီးဌာနကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့ကျွန်တော်တို့ဒါမြန်မာနိုင်ငံထဲမှာအခွင့်အရေးတော့ online နဲ့တူတက်ပါမယ်။ကျွန်တော်အနေနဲ့ကတော့ရခိုင်ကတည်းကရတီကြအတိုင်းပဲဒီတစ်ဖက်နိုင်ငံကဆွဆွဲထားတာတွေရှိတယ်ဆွဆွဲထားတဲ့တွေဒီပုံမမှန်တဲ့အကြောင်းတွေဟိုဒီအဲမှာလည်းတော့ပြီးသွားဖြစ်ပါတယ်ကျွန်တော်ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့စီကံစာတွေရခိုင်ပြည်နယ်မှာရခိုင်သမ္မတဦးသိန်းစိန်လက်ထက်ကနေပေါ်ကြစုံစမ်းစစ်ဆေးလောက်ခါတဲ့အားတွေရှိတယ်သူရပိုင်းအနေနဲ့စုံစမ်းစစ်ဆေးလောက်ခါတဲ့အားတွေရှိတယ်တမတော်အနေနဲ့စုံစမ်းစစ်ဆေးလောက်ခါတဲ့အားတွေရှိတယ်ပြီးရင်ဒီကားကဒီသူလူတို့တွေနဲ့ကျေကျေရွံ့တွေ့ဆုံပြီးအေးမြန်းထားတဲ့အားတွေရှိတယ်။ဒါတွေနဲ့တကွကျွန်တော်အနေနဲ့ကဆွဆွဲချက်များမှန်မှန်ကန်တဲ့အကြောင်းဒါတွေကိုကျေကျေပြန့်ပြန့်တင်ပြတော့ပါမယ်
။ Ranger တွေပေါ်လူမျိုးတုံးတက်ဖြတ်ခဲ့တဲ့ဆိုတော့ဆွဆွဲချက်တရားစွဲထားတဲ့အမှုအတွေ့ NUG မြို့သားညီညွတ်ရေးအစိုးရကလည်းနိုင်ငံတကာရှေ့လူတွေပါတဲ့ဥပဒေပညာရှင်အဖွဲ့ဖွဲ့ထားပြီးမြန်မာနိုင်ငံကိုစားခုခံခြေပါဖို့ပြင်ဆင်နေပါတယ်။မြန်မာနိုင်ငံကိုစားပြုဖြည့်ရှင်းခွင့်အတွက် NUG လည်း ICJ တရားရုံးကိုတင်ပြလျှောက်ထားပေမဲ့တရားရုံးဘက်ကတစုံတရာတုံ့ပြန်ထုတ်ပြန်ခြင်းတော့မရှိသေးပါဘူး။ NUG ဘက်ကပြင်ဆင်နေတာနဲ့ပတ်သက်လို့စစ်ကောင်စီကတော့အခုလိုပြောပါတယ်
။ဟိုကျွန်တော်လက်သတင်းတွေမှာတော့တွေ့နေရပါတယ်။သူတို့ဘက်ကဆေးလွတ်မယ်ဆိုတဲ့အကြောင်းလည်းတွေ့နေပါတယ်။ဒီမှာတော့ကျွန်တော်တို့အနေနဲ့ကတော့ဒီ ICJ ဘက်ကနေတရားဝင်ပေါ့နော်။ကျွန်တော်တို့ရဲ့ဒါကိုယ်စားလှယ်ရဲ့နောက်သူတို့
ตุลาโกซเลยโอเทียวเวนลักษณะจังจ้าลายาบิเชบาร์เลยจังจ้าลายาบิเชเดอร์ด้วยเดือดรู้ที่นี่เป็นสิ่งที่เชบาร์เลยกูล่าจะมาไงยามาเนี่ยเมียนกูซเลยอุจจมุทงูในงานงานลักษณะที่แม่พิวทาร์เลยตัวตาเมียมาโกซาเทียยงจานาบุเอเทียวเวนเตียคุยสิ่งนี้ลูกเอ็นยูจิกาเปียสุชาบาร์เลยอาณาเตยอุจจมุทงูเนี่ยสิ่งที่กูเทียยงอ่ะชิปากุนพิวเย
เดียวเว้ยที่แม่พิวยาเยาว์ลินเนสุรีเท่าเปียกังกวนมุริเลชินีบาร์เลยอากูรู้มีมาสุยาบอดีอาสเวทาร์เอ็มกูจ้วยสิ่งของสิบแปดก้าวเอ็นยูจีแปดก้าวกูจะพิวชิปาบุปินสินีเดอโบมีมาเนี่ยยี่ลีลาตงเดือดอุยเอชงก้ากูรู้พิวบาร์เลยถ้าเดียวเว้ยนั่นเหรอที่นั่นก้าวเอ็ดตัวเลยก้าวเป็นคนยังนั่งสุดโตเดียวเว้ยสิ่งเจ็ดดีว่าเรื่องเราทุนนั้นได้บ่นั่นก้าวเราได้ยินเนี่ยหัวใจสุดเจ็ดดี สุดเสียดีสุดเสียไหมสุดแรกทำไปแล้วที่นั่นก็สุดยันเลยเบ้ที่อาเยน่าสุดเสียละสุดเสียเช่นละที่เราเรียนในลูกเช่นนี้ส่วนเอ็นยูจีเอทั้งสุดเจดีบาลีก็รอดีสุดเสียเจดีเดียวดอกว่าบ่มันบูเร่ว่าบ่เชลเลดีแต่เดี๋ยวพิมพ์มาบ่เนาะเอลูตัวเดียวบาลีไม่เช่นนี้อุกุระก็ที่เราไปเนี่ยสุดเสียทั้งเลยแต่ยาจีเดียแต่
ตั้งแต่เราเข้าไปอินเตอร์กูนะก็อาศัยอยู่ที่นี่เลยเข้าใจรู้ที่นี่ก็เราบลูเวสส่งยาส่งยาที่อะไรแค่ดีกว่าไอ้ส่งยาที่ดีกว่าของเชฟโบลินเนี่ยลูกจะมาบอกเช่นนี้จะใครกินเนี่ยมาในท้องสักคนเนี่ยคนนี้ก็พิจารณาลุงยูยี่บาดายี่ชิคานเนี่ยปีบักกาจุนเสกเยนเนี่ยมีชินเนมูรีจุนมาส่วนอะไรลูกคนยี่ชูพาวมูรีฮะลุงยูรงตัดพิมพ์มีอะไรลูกกูรับมาก้าก้าพิจารณาไปยังใครกินเนี่ยมีอะไรงานรู้จักคนนั้นเป็นโจ
รู้จักสุดเอตโนโกลและมาแค่ไหนมาสิตาการอที่สุดสวยเจ็บกูนิสันท้าบารีแต่เมื่อรู้จักเรื่องลุงยูตรงตัดแจกแข่งกันยาเรื่อยสุดสวยเจเน่กันดีอันหนึ่งก็มีมาหนึ่งก็บอกกูนัทท้องสักกูคนนี้ก็ที่อาสวยสุดเกล้าพี่ไปเช่นไอซีจีจานาบดีไม่เคยดูเรื่องตัวตัวละบ่กูมีอีกูวิมูนัยดูมูชินีเน่จะแข่งกูวิดเรื่องนี้มาได้ไงมูบีเอฟก็ดีกันนี่ชินียินจีเอามา ฉันที่เนี่ยมูเบียนอยู่ในเรื่องมาสิ่งสิ่งที่ดูดีกันนี่เลยลีจางงานนี่ได้แค่แค่ว่าเลยมูเบียนอยู่ตรงเป้วารีสูฟลายอยู่แบบมาสิ่งนี้อยู่ในลาบิโอติกเดลูดีด้ากันนี่ก็เบียวว่าเลยสิ่งสิ่งที่เนี่ยพิจารณาไว้ได้ด้วยจ้าตรงยศได้ที่นี่สบายงานไต่บัวจินทางเงี้ยบีเนี่ยนี่ไปมาลีจางเนี่ยได้แค่ด่าว่าลีจางยังงงอะไรที่นี่จีสูมาสู้มุจะเบียวว่าไหมฉันที่เนี่ยมูเบียนอยู่ส่งเป้มูเบียนอยู่เนี่ย
วารีสุพลายเจวัตวัยมาฟิวายลาสเชียนในตัวจานีนี่เลวังกันเลยก็สิ่งสิ่งจันเนี่ยพิจารณาเกี่ยวกับเพื่อนรู้จักใจเพื่อนเพียงทางเก็บอะไรยันนี่ใบงานอะไรจะเรามารอสิ่งต่างๆเรียนนี่เนี่ยว่าต้องพิจารณาเก็บอะไรวารีสุพลายเจวัตวัยลีจางงานนี่พิจารณาดีกว่าเดี๋ยวเราเห็นพิจารณาดูการคุลูปจบยาบาร์เลยเอ้ยก็ที่นี่เว็บคุณน่ะต้องเช็คที่นี่ดีกว่าก็ที่นี่เนาะ
ที่นี่ดีที่นี่ดีเลยเนี่ยเลยเนี่ยที่นี่ดีคู่เลยสิที่นี่ขนาดเซมาขนาดอันนี้วารีสุปลายเทมาขนาดวารีสุปมายามาตุกอันนี้ประมาณยี่นิ้งานไอจอร์ที่ใจกว่าดิสับเพี้ยนนี่เลยดูเลยนับแต่ที่ตาแข็งอับยบยาบาร์เลยคือเล่นชี้ชี้นี่เลยขนาดคือว่าเรื่องนี้เราแบบขนาดที่ขานี่เรามาแล้วที่มือเบี้ยวารีสุปลายงาก็วารี
ว่าสุพลายอยู่อะไรวิเทกูรู้ยามาพิคามุพเชนี่เลยโอ้นั่นนายแกรสักเท่าไรก็มาปีเดียวขึ้นมาก็ว่าพิเนี่ยเดิมไงมาปีสองเดียวขึ้นมาเนี่ยบอกเพื่อนมาเราไม่ใช่เดียวเอาแต่แม่ตัวมือเบี้ยนเยอะแยะส่งเพื่อนมาต้องเพื่อนบอกเนาะอันมาพิเนี่ยเลยขึ้นมาแต่ว่าพิเนี่ยไปเลยชาวบ้านนี่ก็เลยมือเบี้ยนอยู่มาเนี่ยเพื่อนใจเบี้ยนพิเคบีเนี่ยวันยาวเชยมาเราสิ่งต่างๆได้เลยนี่ว่าต้องพิคให้ได้ใครเข้ามาเลยมือเบี้ยนอ
ဒီတက်တဲ့တက်ဆွဲနေရာယူထားလို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဝါရီစုပလိုင်ကျေးရွာမှာတော့မနေ့ကနေဒီကနေ့အထိနေအိမ်90ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကပြောပါတယ်။
အဲတော့မိုးပြင်းကြီးကအုပ်စုထဲမှာပဲဝါရီစုပလိုင်ရွာကအလုံးအိမ်ကျေးကငါးဆယ်ကျော်လောက်လောက်သွားတာပေါ့ဗျာ။
มันเนี่ยก็ว่าหลังท่านเนี่ยแบบเออเงาเสียตัวเสียแล้วเนาะดีเอ็กก็อารมณ์เนี่ยเออตัวเสียจะจอดแล้วท่านหลังตาเลยดีเอ็กซึ่งก็สิ่งนั้นจริงจังเกลี้ยงตัวป่าวีเอเยต้าที่ดูคนอื่นเนี่ยจีที่มาทำยาชีเกเรลูเล่โมเดียปราฮิดาลูมุกุนีเต็งอับเจ้าบาร์เอ
นั่นเองอะเนี่ยคุณชิงที่ว่าคนยาวเราชิมไม่ชิมยาตาที่ดูดีกว่าเนาะคนยาวเราชิมไม่ชิมเขาเขาเลี้ยงเราแต่ยาป่าไม่ก็มาเลี้ยงยาป่าไม่เออเจ้าเราอยากจะดีกว่าเนาะช่วงเจ้าดีพงศ์ที่เจ้ามาวันนั้นมีเนี่ยนั่นมาเลี้ยงเนี่ยที่อาเจ้าว่าละเจ้าเราที่ว่าละก็ต่อเรื่องที่ไปพงศ์ที่เจ้าที่จะเลี้ยงยาใจเราสู้เราเลี้ยงเรื่องที่ไปเนาะเอ็งยังยอมเรื่องชุมมาเราบุชินะวันนั้นก็เอ็งมาเลี้ยงยาเดียวเลี้ยงยาวันนั้น
ကိုဗစ်19ရောဂါပိုးပြီးတော့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ပြီးတော့အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ဘေးဒုက္ခတွေတွေအတွက်နေထိုင်ရေးအပြင်စားရေးတောက်ရေးနဲ့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ရှင်။
ဘုရားပဲရင်းနဲ့တိုက်ပွဲအခြေအနေမဆုမွန်ပြတ်တော့ပါ။ဒါမှကိုဗစ်9ကဘယ်လောက်များနေတယ်လဲမကြခင်သိရပါမယ်။အခုဆက်ပြီးတော့ကိုမြအေးနဲ့ကိုဝေမိုးနိုင်တို့အမှုအခြေအနေတွေပြောပြပါမယ်။ရှင်းစစ်မျိုးဆက်ခေါင်းဆောင်သူဖြစ်တဲ့ကိုမြအေးပေါ်ပုံမှန် 999ခွေးနဲ့တရားစွဲထားတဲ့အမှုကိုမလ12ရက်ပတ်မှာအမိန့်ချဖို့ရှိပါတယ်။မုံရံပင်မသည်လူငယ်ခေါင်းဆောင်သူဖြစ်တဲ့ပန်တာလီလိုလူသိများတဲ့ကိုဝေမိုးနိုင်ကိုလည်းသူ့ဘော်တရားစွဲထားတဲ့အမှုတွေကနှစ်မှုကိုစွဲချက်တင်တဲ့မတင်ရှေ့သတင်းပတ်တွေဆုံးဖြတ်မယ်လို့သိရပါတယ်။
စစ်တပ်အာဏာသိမ်းတဲ့2027ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့ကဖမ်းဆီးခံထားရတဲ့ဆက်ဆက်ရှိမျိုးဆက်ခေါင်းဆောင်တယောက်ဖြစ်သူကိုမြအေးအပေါ်လူမျိုးစုတစ်ခုနဲ့တစ်ခုပြစ်မှုကျူးလွန်အောင်လှုံ့ဆော်ဆောင်ရွက်တယ်ဆိုတဲ့ရာဇသက်ကြီးပုံမှ999ငယ်နဲ့တရားစွဲထားပါတယ်။ဒီအမှုအတွက်အပိဓာတ်ရှောင်လဲချက်ကိုမလ၁ရက်နေ့မှာပေးရမှာဖြစ်ပြီးတော့မလ၄ရက်မှာအမှုအတွက်အဆုံး ဒီကနေ့တည်းမှာသာမပြဘူးအမှသူဘာတွေထူးချေသွားလဲဆိုတော့သူဥဒေချောက်ပြီးဆွဲထားတယ်အီးမေးလ်စာကိုသူလောကသူကြည့်လို့ငယ်တာမသိသွားလဲလောက်သွားတယ်နောက်အဲကိုအန်စီလက်မထိုးထားတယ်တရားဝင်လက်မထိုးထားတယ်ဆိုတာတက်တည်ကြသွားတယ်နောက်ဒီပြင်းနေနေလေးတွေမှာသူဟိုနှစ်ဖက်တက်တည်နေဖြစ်လက်မထိုးထားတယ်ဆိုတော့ဥစားပြရအောင်လို့သူတက်တည်ကြပါပါတယ်ရှင့်ဟိုနောက်ဘတ်ကျော်တပတ်ကျော်မှရှိသေးတယ်ဒါလက် ကျောင်းစီကဖန်ဆီထားတာတစ်နှစ်ကျော်ရှိနေပြီဖြစ်တဲ့ကိုမြအေးမှာနှလုံးရောဂါအပြင်နှလုံးနဲ့ပတ်သက်တဲ့ရောဂါအခံကြောင့်ထောင်တွင်မှာခြေထောက်ထဲပိုးဝင်ကဲလို့ခွဲစိတ်ကူတာမှုခံထားရပါတယ်အခုအချိန်ထိခြေထောက်ရောင်နေတဲ့အတွက်အသွားအလာအထိုင်အခခက်ခဲနေတယ်လို့သူရဲ့ရှင်းနေကပြောပြပါတယ်အဒီနေ့ကရေသိအောင်သူ့ရောဆိုတာရေသိလို့ပြေးထွက်ပါတယ်ဆရာကကြောင်းနေပါတယ်မတက်တာပါဘူး
အဲ့တော့သူကသူ့မှုပိတ်ထားတဲ့အားလုံးရှင်းပြီးဒီမှာဒီဆက်မှာရေးချောက်ဆက်သွားမယ်လို့ပြောပါတယ်ရှင်ဒီအကောင်ကြီးရဲ့မှာမရှိဘူးရှင်ဒီကောင်ကြီးကရေရဲ့ရုံးထုတ်လာတိုင်းရောင်းနေပါတယ်ကိုဗစ်-19ကရောဂါတတိယလှိုင်းမဖြစ်ခင်ကလည်းထောင်တွင်းမှာချော်လဲလို့တတိမင်းမျိုးသွားခဲ့တဲ့အတွက်ဆေးရုံတဲ့ကုသမှုခံယူခဲ့ရပါသေးတယ်2040ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ကတရုတ်နိုင်ငံသားဖြ
ီမင်္ဂလာတောင်ညွတ်မြို့နယ်ဒူရဲမှုဆောင်မင်းဆိုသူကသူ့ကိုတရားလိုလုပ်ပြီးတရားစွဲထားတာဖြစ်ပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းမုံရမြို့မှာဧပြီလ15ရက်နေ့ကကားနဲ့တိုက်ပြီးဖမ်းဆီးခံခဲ့ရတဲ့မုံရပင်မတပိတ်သူငယ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုလည်းသူ့ပေါ်ဆွဲထားတဲ့အမှုနှစ်ခုအတွက်ဆွဲချက်တင်တဲ့မတဲ့ဆုံးဖြတ်ချက်ကိုရှေ့တည်ပတ်ထဲမှာချနိုင်ခြင်းရှိတယ်လို့မိသားစုဝင်က VOA ကိုပြောပြပါတယ်။တန်တားလူလူတီများတဲ့ကိုဝေမိုးနိုင်အပေါ်အမှုပေါင်းရှင်းမှုနဲ့စစ်ကောင်စီကတရားစွဲထားပြီးတော့အဲ့ဒီထဲကလူတက်မှုပြန်ပြီးဆွဲမှုနှစ်ခုအတွက်ပထမဆုံးဆွဲချက်တင်မတင်ဆုံးဖြတ်မှာပ
ါအမှုကတော့ဇလန်ကိုဖမ်းဆီးမှုကဟိုလာမယ့်ဟို27ရက်နေ့မှာပေါ့နော်ဆွဲချက်တင်ပါမယ်ရှင်းနေရပြီးရဲ့အမှုကလူတက်မှုပေါ့နော်လူတက်မှုရဲ့မှာပါတယ်လို့ဆွဲခံရတဲ့အမှုကကျွန်တော်တို့23ရက်နေ့မှာဆွဲချက်တင်မှုရှိတယ်လို့ပြောပါတယ်ရှင်ဟုတ်ကဲ့ဒါပေမဲ့တရားသူကြီးရဲ့အနိထားရဲ့နောက်ဒါမဲ့တတိအမှုလိုက်ရရှိရပါ냐ပေါ့နော်တကယ်မရှိစင်ကြီးတွေအားလုံးစစ်နိုင်ပါဝင်နိုင်နေဆိုတော့နေမှာတော့ဆွဲချက်တင်ပြမယ်ဖြစ်ပါတယ
်စစ်ကောင်စီဘက်ကထုတ်ပြန်ထားချက်အရကိုဝေမိုးနိုင်အပေါ်ရာဇတ်တက်ကြီးပုံမှ ပုံမှန်၃၄၀နှစ်၃၄၀နှစ်၃၉၅၅၅၀အပြည့်ရာသတ္တကြီးပုံမှန်၁၆နှစ်တည့်၁၂၀နှစ်၅၀၁၀နှစ်စတဲ့ပုံမှန်တွေနဲ့တရားစွဲဆိုထားပါတယ်။ပုံမှန်၃၀၀နှစ်အတွက်အမြင့်ဆုံးတည်တဲ့အထိချမှတ်နိုင်ပြီးတော့ပုံမှန်၃၄၀နှစ်အတွက်ကအမြင့်ဆုံးထောင်တန်းတစ်နှစ်ချမှတ်နိုင်တယ်လို့ပြောထားပါတယ်။
ကိုမြိုင်းနဲ့ကိုဝင်မိုးနိုင်တို့အမှုတွေနောက်ဆုံးချိန်နေမဆုမြတ်မှုပြောပြတော့တာပါ။အခုတော့ရခိုင်ကကိုဗစ်အခြေအနေကြည့်အောင်ပါ။ကိုဗစ်ဒီပူးလူနာများလာနေတဲ့ရခိုင်ပြည်နယ်မှာအော်မီကရွန်ကိုဗစ်မျိုးကွဲကူးစက်ခံရသူ၉ဦးဒီကနေ့တွေ့ရှိခဲ့တယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကအဗျူရီကိုပြောပါတယ်။စစ်တွေတပ်ကတို့ကပညာရေး
ยังไม่แน่ใจด้วยกันตัวกับปัญญาอีกวันนั้นอาเซจอนเนี่ยเลี้ยงเนี่ยขี้ตัวแม่ถึงนั่นเซจอมาโควิดยอกาคุยกับไปเสียด้วยสิ่งเกี่ยวกับอะไรไอ้ที่พี่ลูน่าเรียกกับโควิดเนี่ยนมูนาโกยังคงโควิดเลสิกุสันนี่เนี่ยโควิดมีโอกาสจะโอมิครอนห้องหกเสียเกี่ยวกับอะไรเสียเสมูเรียนมูนาโกกุลโอมิครอนโควิดกุสันนี่จะตุลีพิเดลุยังไม่แน่พี่ลูจะมาอยู่ที่ฐานะเปลี่ยนยาดาวด้าส่วนไปงาพี่เอโก้ที่พี่เปลี่ยวกับอะไร
คนเสียชีวิตแล้วจันนรุสิ่งที่เด็กตัวมาจันนรุอันนี้สิเลยเจ้าอันนี้มาไอ้เจ้าก็ตัวเรียนอาเซ่เราชอบอะไรบ่เออจะใช้ลิงซี่ที่เจริญเนี่ยไปในคนเสียจบอะไรบ่คนเสียจบอะไรว่าน้องนี่มาเราจันนรุนั่นเสียชีวิตอยู่เลยรู้น้องมันนี่อาจจะโดนนิสัยเหี้ยอยู่เลยรู้ตัวเราตัวอะไรตัวเดียวว่าบางทีเราสุดท้ายเราเลยตัวจำเนี่ยเราบ่เนาะจันนรุเดียวพอสิ
ถ้าเราเชื่อตัวอย่างคนแรกเดียวจันนรุว่าสิบบาทเลยแล้วเดียวตัวลูกเชื่อตัวป้าวันจะมาหายออฟฟิศเนาะบอสจะดีบ้างอะไรบ่แล้วเดียวตัวลูกจันนรุคนแรกก็ใช่เลยเดียวไอเดียบอสจะทำยังไงไอเดียคนแรกก็ใช่เดียวแล้วนู่นนี่จันนรุยังไม่ใช่ทำเสร็จแล้วยังไม่ได้อะไรใช่ไหมมาเลยครับ
กูรู้ปัญญาอีกวันนั้นมีอาเปียโควิดกุศลมือสีลานี่ราจังสามเดือนนี้มาโควิดสี่กันนี่เต็มเจ็ดท่าเลยลูกเราจะส่งไปงานเปล่าเลย
ตัวนู้นว่ารู้ที่ชาติเนี่ยใช่ไหมเลยเจ้ามาเจ้ามาไล่นายเอาสิ่งนี้เจ้าจ้องได้ไล่นายเอาสิ่งนี้เนาะเจ้าหูลาบุเรศมามีบ้านมีบ้านอุดมดุริไล่นายมาสิ่งนี้ได้เนี่ยจันนรุจะไม่ได้เป็นนักบินดูเช่นทางนี้ไปเลยเอาเก็บเอาแล้วดูดูเดียวเชียงเลยไม่มีกูมุกุซ่าอ่ะนี่ไทยมัวรออีจีระบ่เนาะ เนี่ยอ่ะก็จันนรุปมันเล่นนี่ไปเลยจะไม่ได้เป็นอาเปียไปอย่างจันนรุเบี้ยวเท่านั้นสิเดียไม่เนี่ยอะไรสิเดียถ้าเดชานี่เนี่ยเท่านั้นเดียวเลยอุกมามีแต่ดูเฟอโดเปียนเซตดูกาจ้าสามเณรอาชีพอะไรฮะยังไม่ได้มาโควิดกุศลมือเรตัวละนี่วิเมพูนี่อาทิตย์ที่แล้วจังพูนั้นต้องเป็นเรื่องมีอาเปียนี่จะรู้ปีดูเรื่องนี้เนี่ยเลยโควิดสิ่งนั้นน่ะมุ่งมั่นสิ่งเหล่านี้บ้านนี่เลยลูกสิ่งเดียวที่ต้องการอุปถัมภ์มาขันขันอุกับเจ้าบ้านเ ဒီကလုံးဝပြောင်းသွားတဲ့အစီအမံမဟုတ်ပေမဲ့ဒီတိုးတိုးလာတဲ့ကြောက်သွားတဲ့အဲ့လိုမျိုးဖြစ်နေပေါ့နော်နောက်တစ်ခုကကျတော့ခိုင်မာကျတော့ပွေးတဲ့အရန်များပေါ့ပွေးတဲ့အရန်လောက်လာလဲတွေ့တယ်ဒါနဲ့ဒီဈေးတောင်းတဲ့အဲ့လိုလူတွေတိုးဝေးတောင်းနေကြတယ်ပြောမာစက်တာမတွေ့ရပါဘူးဒီခိုင်မင်းနေမှာ2024ခုနှစ်အောက်တိုဘာလလောက်ကစတင်ပြီးတော့ကိုဗစ်ကူးစက်မှုတွေမရှိသလောက်နှေးပါခဲ့ရက မရီတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ဖေဖော်ဝါရီ18ရက်နေ့ကြာသပတေးနေ့အထိရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာ 9,300 ကျော်ရှိပြီးသေဆုံးသူ 5,000 ကျော်နဲ့လက်ရှိဆေးကုသမှုခံယူနေရသူ 186 ဦးအထိရှိနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့စည်ရင်းအရသိရပါပါတယ်ခင်ဗျာ
။ရခိုင်မှာကိုဗစ်ကူးစက်သူအရေအတွက်တိုးလာနေတဲ့ကြောင်းကိုရနံပြပြသွားတာပါ။ VN မြန်မာပိုင်းရဲ့တောက်ကြညာဘက်ဗီဒီယိုရုပ်သံတွေအစီအစဉ်တွေကိုည10နာရီတိဆက်လက်ထုတ်လွှင့်နေပါတယ်။ VN မြန်မာပိုင်းရဲ့ website နဲ့ Facebook YouTube တို့မှာလည်းပဲထုတ်လွှင့်ချိန်တွင်တိုက်ရိုက်နားဆင်နိုင်ပါတယ်။မကြာခင်အစီအစဉ်ဒုတိယပိုင်းကိုဆက်မှာဖြစ်ပြီးတော့သတင်းပတ်စေကဏ္ဍတွေကိုထုတ်လွှင့်မှုရှိတာမှုဆက်လက်နားဆင်ပါခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအဖက်ဆင်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှနားဆင်နိုင်ပါတယ
်။ဒီဝေအမေရိကန်တန်ရဲ့ဖေဖော်ဝါရီလ18ရက်တောက်ကြညဘက်ရေဒီယိုရုံးတန်တွင်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါ။အခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကန်ဒသုဒဆွန်လေးအမေရိကန်တခွင်သိပ္ပံနဲ့နှီးပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုထုတ်လွှင့်မှုရှိတဲ့အတွက်အရင်ဆုံးတော့အမျိုးသမီးကန်ဒကိုနားဆင်အောင်ပါ။တက်တော့95နှစ်ရှိပြီဖြစ်တဲ့ပြည်တွင်ပြည်မကြီးဒုတိယမြောက်အဲလစ်ဘက်ဟာဒီနှစ်ဖေဖော်ဝါရီလထဲမှာပဲနန်းသက်290ပြည့်သွားပါပြီ။ကဘာပေါ်ကနန်းသက်အရှိဆုံးဘရင်ဘရင်မတွေလည်းထိတ်ဆုံးကနေပါနေတယ်လို့ပြည်တွင်တိုင်းမှာလည်းသူ့လောက်နန်းသက်ရောတက်တော်ပါရှိတဲ့ဘရင်ဘရင်မမရှိဘူးသေးပါဘူး။အခုလိုနန်းသက်290ပြည့်စီမှာပဲဒေါ်ဝင်မီသားစုရဲ့အနာဂတ်နဲ့ပတ်သက်လို့မေးခွန်းထုတ်တာတွေလည်းရှိနေပါသေးတယ်။ဘရင်မကြီးအဲလစ်ဘက်နဲ့ပတ်သက်လို့တမိုင်းပညာရှင်တွေအပါအဝင်ပြည်တွင်ပြည်သူတွေကဘယ်လိုများသဘောထားကြပါသလဲ။တော်ဝင်မိသားစုရဲ့အနာဂတ်လာလာကရောဘာတွေဖြစ်လာနိုင်ပါသလဲဆိုတာတွေကို AP နဲ့ Riders သတင်းတွေကိုစူးစီးပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ကင်ဖြူတွေကတင်ဆက်ထားပါတယ်ခင်ဗျာ There's a path we must choose sometime Gotta stand up and fight sometime
1952ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာခမဲရော်ဆရမမြောင်ဂျော့ချ်ဘရင်ကြီးနဲ့ရွာဆန်သွားတဲ့အတွက်ဗီဒီဘရင်မကြီးဒုတိယမြောက်အဲလစ်ဘက်ထီးနဲ့ရက်ရွာကိုဆက်ခံလာခဲ့တာအခုဆိုရင်တော့ကျော်ဝင်နန်းတန်290ပြည့်သွားခဲ့ပါပြီ။ဗီဒီသမိုင်းမှာတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျွန်းမှာအခုလိုအနှစ်90အထိထီးနဲ့ရက်ရွာဆက်ခံနိုင်ခဲ့သူမရှိခဲ့ဘူးလို့ကမ္ဘာ့သမိုင်းမှာလည်းဒီလိုနန်းတန်ရှိတဲ့သူအနည်းချင်းသာရှိပါတယ်။ဒါကြောင့်ပြည်တွင်ကျော်ဝင်မိသားစုအတွက်ကတော့ဘရင်မကြီးနန်းတန်290ပြည့်သွားတာကထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ်
။ 70 years is unprecedented for a British monarch.
ဘရင်နန်းသက်မှာနှစ်ပေါင်း90ဆိုတာဘယ်တော့မှမရှိခဲ့ဘူးပါဘူး။ဘရင်မကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်။သူ့အသက်20ကျော်အရွယ်ထီးနှက်အရအရာဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဘရင်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း90အတွင်းမှာအပြောင်းအလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီ။ဘရင်မကြီးကတော့ခုထိရှိနေဆဲဖြစ်ပါတယ
်။ London City တက်သူကပေါမောက်ကAnna White Look ပြောတာပါ။ပြည်ထောင်စုမကြီး Elizabeth ဟာသူ့ရဲ့နန်းတန်290ကာလအတွင်းခေတ်စနစ်အပြောင်းလဲတွေကြားအဆိုးအကောင်းအခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကျော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်။စီမင်းခံဘရင်တစ်ပါးကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကျင့်ကြံနေထိုင်ခဲ့တယ်လို့နိုင်ငံရေးမှာပတ်လိုက်မှုကင်းကင်းရပ်တည်သူတိုင်းပြည်ရဲ့အချက်အလက်ကာလတွေမှာလည်းပြည်သူတွေတစုတစည်းတည်းရှိအောင်စိတ်ခွန်အားနဲ့ဥစားမှုပေးနိုင်သူအဖြစ်အများကအတိမတ်ပြုကြပါတယ်။ဘီမာကြီးအဲလစ်ဘက်ဟာအင်မတန်ကိုးမှထူးခြားတဲ့ကမ္ဘာပေါ်ကရှာရှာပါပါပုံကိုယ်တူပါလို့တမိုင်းပညာရှင်ဟူဂိုဖစ်ကတ်စ်ကပြောပါတယ
်။ The fact that she has presided over changing Britain
ဒီနေ့ရပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရည်ရည်မမွန်နဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်။ဒါကလူတိုင်းသူစီကတင်ယူတဲ့အရာပါ။အနည်း90လုံးဒီလိုထိမ့်သိမ်းနေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူး။ဒါမှမဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါ။ဒါကိုအတိမတ်ပြုဂုံပြုတင်ပါတယ
်။ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိပဲရိုးရိုးရှင်းရှင်းနေထိုင်ပြီးခင်မဲ့အညီပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူလို့သမိုင်းပညာရှင်တွေကအတိမတ်ပြုပြောဆိုကြပါတယ်။ဒါကြောင့်လဲပြည်တွင်သမိုင်းမှာတခြားသောနိုင်ငံကောင်းဆောင်တွေနဲ့မတူပဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါတယ်။တော်ဝင်မိသားစုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင် Robert Lacy ကလည်းဘီမကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ
် She's always seen herself as part of a system.
သူကဒုက္ခသူစနစ်တစ်ခုရဲ့အစိတ်ပိုင်းလို့ရှုမြင်နေတူပါ။မောက်မှထောင်သွားခြင်းမျိုးမရှိပါဘူး။တော်ဝင်မိသားစုတွေထဲမှာငါတို့သာရေးပါဆုံးငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်နယ်အားလုံးကတော့ဒိုင်လျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါ။သူတို့ဟာသူတို့ထက်ပိုပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါ။ဘီမာကြီးကလည်းအဲ့လိုပုံကူမျိုးပါပဲ။ဆက်ပြီးတော့လေသူအဲ့ဒီလိုပဲနေသွားမှာပါ။အခု290ရေတုမှလည်းပြည်သူတွေကဒါကိုဂုဏ်ယူဆင်နွှဲကြမှာပါ။တော်ဝင်ဘီမာကြီးရဲ့ခန္ဓာထယ်ဝါမှုသူ့ရဲ့ရက်တီနေထိုင်မှုနဲ့အလေးထားမှုတွေတောင်းပန်မှုအကောင်းဆုံးထမ်းဆောင်နိုင်မှုတွေကိုဂုံပြုဆင်နွှဲကြမှာပါ
။ဘီမကြီးအဲလစ်ဘက်အနေနဲ့ကျန်းကျန်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိထီးနှက်မှာဆက်ရှိသွားနိုင်တယ်ဆိုရင်တော့ကမ္ဘာပေါ်မှာလက်ရှိနန်းသက်အရှိဆုံးပြင်သစ်ပြည်14ယောက်မြောက်လူဝီကိုကျော်ပြီး
ကမ္ဘာနန်းသက်အရှိဆုံးဘုရင်မတော်ဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်။လက်ရှိမှာတော့ပြင်သစ်လူမျိုးဘုရင်က92ခုနှစ်ဆက်နှစ်ကျော်ရှိခဲ့ကြကြောင်းကမ္ဘာနန်းသက်အရှိဆုံးဘုရင်ဖြစ်ပြီး 2016ခုနှစ်ကနတ်ရွာဆန်သွားခဲ့တဲ့ထိုင်းဘုရင်ဘူဝီဘော့အဗ်ဒူရာဒက်ကနန်းသက်190နဲ့126ရက်ရှိပြီးကမ္ဘာဒုတိယနန်းသက်အရှိဆုံးဖြစ်ပါတယ်။ ဒါကြောင့်ဘီယမကြီးအဲလီဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိန်းနှံမှာဆက်ရှိနေမှုမျှော်လင့်သူတွေအများပြားရှိနေတယ်လို့ဘီယမကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ဘီယမကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မေခွန်းထုတ်ဝေဖန်မှုတွေကခေတ်အဆက်ဆက်ဆိုသလိုရှိလာခဲ့တာပါ။တရုတ်ကိုရရှိစ
ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအလျင်မရောက်သေးတဲ့မင်းကလေးငယ်တယောက်ကိုမဖွဲမရလိပ်ဆက်ဆံခဲ့တယ်ဆိုပြီးဆွဆွဲခံရတာရှိတယ်လို့မျိုးတော်မင်းသားဟယ်ရီနဲ့ချင်းရတော်မေဂန်တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆောင်ကြည့်ဝေဖန်စရာဖြစ်ရတွေ့ရှိနေရပါတော်ဝင်မိသားစုနဲ့ပတ်သက်လို့ပြီးခဲ့တဲ့2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့ဒုတိယစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းပြင်မကြီးရဲ့နေရာမှာတားတော်အရှိဆန်ချားလ်စ်မင်းသားအယက်ယာဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံကျင်စားပါဘူး။
No, I'm not a big fan of the guy. I don't mind.
တော်ဝင်မိသားစုရှိခြင်းမရှိခြင်းပေါ်ရေးပူရအဖြစ်ခံစားချက်သိရှိပေမဲ့ Charles မင်းသားနဲ့ပတ်သက်လို့တော့အငင်းပွားချက်တချို့ရှိပါတယ်။တခြားလူငယ်တွေအများအပြားလည်းဒီလိုပဲခံစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျွန်မစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံဝင်လေးပြောရရင်ကျွန်မက sorry ပါ။လက်မခံပါဘူး
။ I feel like it's more of like
ကျွန်တော်အတွက်ကတော့ဘယ်လိုပြောရမလဲ။ကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမယ့်လုပ်ရမျိုးသူကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါနဲ့ဘီမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အတွက်ဖိလင်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာနဲ့ခီးသွွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေတယ်လို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there's beenA lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ်။ UK ရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းအတွက်အကျိုးအမြတ်အများကြီးရစေတာရှိတယ်လို့တော်ဝင်မိသားစုနဲ့ဆက်စပ်တဲ့ထူးခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး။
I do think people take comfort
from the Queen's presence. ဒီမှာကြီးရှိနေတဲ့အတွက်လူတွေစိတ်ချမ်းသာမှုရစေတယ်လို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့တက်တန်းချက်ကိုပို့ပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါ။တိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ယက်တည်ပြီးခဲ့ပါတယ်။တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မဲဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်တစ်ပြားစသဖြင့်အောင်မြင်မှုအချိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူး။လုတ်တဲ့နာကိုပဲလုတ်တဲ့သူပါငိုပြရီးပြဒရမာတွေမလုတ်ဖဲနဲ့ကိုတာဝန်ကိုမငီးမညူထမ်းရွက်တဲ့သူမျိုးပါဒါကြောင့်လေလူတွေကသူ့ကိုလေးစားချစ်ခင်ကြတာပ
ါတဝင်းမိသားစုတရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမေးခွန်းထုတ်မှုတွေရှိတယ်ဆိုပေမဲ့လူကြီးနဲ့လူလက်ပိုင်းရွယ်တွေကြားမှာကတော့ဘီမကြီးနဲ့အတူတဝင်းမိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေဆဲပဲလို့ပြောရမှာပါ
I support the monarchy.
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်။ကျွန်တော်အသက်အရွယ်နဲ့ဒီအခြေအနေမှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်။လက်ရှိမှာ York နေသားမင်းသား Andrew နဲ့ပတ်သက်တဲ့ပြဿနာတွေမင်းသား Harry နဲ့ Meghan တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါ။ဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ်
။အသက်90အရွယ်ဘာမင်ဟမ်မြို့သားပရမီဂျွန်းစ်ပြောသွားတာပါအလားတူအသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတဦးဖြစ်တဲ့ရစ်ချတ်ဘရာဒါတန်ကလည်းဘီမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတယ်လို့ပြောပါတယ
် Thank you should be replaced the same way that she replaced her father
အချိန်ကခမဲတော်ရဲ့အရိုက်ရာကိုဘီမကြီးဆက်ခံခဲ့တယ်လို့ပဲအခု Charles မင်းသားကဘီမကြီးရဲ့အရိုက်ရာကိုဆက်ခံရမှာပါအဲ့လိုဆက်ခံရမယ့်အချိန်သူအသက်ရှင်ရဲ့ဆက်ရှိနေမယ်ဆိုရင်ပေါ့ဗျာ
လက်တလုံးမှာကတော့နန်းတန်290ပြည်သွားတဲ့ဘီယမကြီးအဲလီဇဘက်အတွက်ကွန်ပျူခန်းသားတွေကိုတင်းနစ်စွန်းလာထဲမှာခံခံနာနာကျင့်ပါသွားနိုင်ဖို့တော်ဝင်မိသားစုတွေရောဘီယမကြီးကိုချစ်ခင်လေးစားကြတဲ့ပြည်သူတွေကရောပြင်ဆင်နေကြပါတယ်ဒီလိုပြင်ဆင်နေကြသူတွေထဲမှာဝ ဝင်းစားအန်အက်တန်ပီယာချက်ဆက်ယုံညွှန်ကြားရေးဘူးဝဲကယ်ကတ်လေးပါပါတယ်
Obviously, it's not just in Windsor, it's a national.
ဒီကြတာကတော့ဒါဝင်းစာနန်းတော်တခုလေးနဲ့ဆိုင်တဲ့ခန္ဓာမဟုတ်ပါဘူး။ဝင်းစာအဓိကကြတာမှန်ပါတယ်။ဒါပေမဲ့ဒီခန္ဓာကတနိုင်ငံလုံးဒနသဟာရပြည်တော်အားလုံးနဲ့ဆိုင်ပါတယ်။လာမယ့်နှစ်ပေါင်းများစွာဒီသတိရနေစေမယ့်အခမ်းအနားတွေဖြစ်အောင်ကျွန်တော်တို့အားလုံးဝိုင်းဝန်းပံ့ပိုးဆောင်ရွက်သွားကြမှာပါ
။နောက်ထပ်190အထိပြည့်တဲ့ဒီလဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းပြည်မကြီးအတွက်အထိမ့်မှန်ခန္ဓာတရက်ကိုပင်ရှိမင်းသား Charles ကဦးဆောင်ကျင်းပခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးချုပ် Boris Johnson အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကြီးပုဂ္ဂိုလ်တွေဘာသာရေးကောင်းဆောင်တွေတက်ရောက်ခဲ့ကြပြီးဗီယမကြီးရဲ့အများကျူဆောင်ရည်တည်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။လက်ရှိအချိန်မှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မေးခွန်းချုပ်မှုတွေဝေဖန်မှုတွေပဲလိုပဲရှိနေပါစေ။နန်းသက်190ကိုအအောင်မြင်မြင်ဖျက်ဆီးလာခဲ့တဲ့ဗီယမကြီး Elizabeth ကိုတော့ပြည်ထောင်ပြည်သူအများပြားကကြီးညိုလေးစားအားထားနေကြသေးဖြစ်တဲ့ဆရာတင်ပြရေးဒီတိုင်းမှာမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ဒီမှာဒီလိုပြပါရှင
်။မကင်ဒူရီစီစဉ်တည်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာပါ။သိပ္ပံမကင်ဒူရီစီစဉ်တည်ဆက်တဲ့မျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာပါ။သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်ကိုထိုးလင်းပါမယ်။ခုတင်ပတ်မှာတော့နယူးယောက်ချိုင်းနာတောင်းမှာလူငယ်တွင်းမြင့်ပေးဖို့တောင်းဆိုတာမြောက်ကရိုလိုင်းနားမှာလူဖြူလူမဲဖျားကြောင်းတွေအတူပူပေါင်းလိုက်တာစီးပွားရေးလုပ်ငန်းတချို့ကအလုပ်လုပ်ချိန်တစ်ပတ်ကို၄ရက်ဖဲတတ်မှတ်တော့တာစာရာယူနဲ့ပတ်သက်ပြီးကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
နယူးယောက်ချိုင်းနာတောင်းမှာနေထိုင်တဲ့အမျိုးသမီးတူဦးကြာသေးခင်ရပိုင်းအတွင်းကအသက်ခံခဲ့ရပြီးတဲ့နောက်ရက်ွက်အတွင်းနေထိုင်သူတွေလုံခြုံရေးအတွက်တာဝန်ရှိသူတွေအလေးထားဆောင်ရွက်ပေးဖို့ဆန္ဒပြတောင်းဆိုကြတာပါ။ကိုဗစ်ကရောဂါစဖြစ်ကတည်းကအာရှຫນွေဘွားတွေအတွက်အနေများလာတာဖြစ်ပြီးအခုအခါချိုင်းနာတောင်းအရက်မှာအင်အားမဲတွေအတွက်ဂေဟာထပ်မံဆောက်လုပ်မှာကိုစိုးရိမ်နေကြပါတယ်။နယူးယောက်မြို့ကန်ဂျက်ကီဝေါင်းက
We don't oppose a shelter, but this is not like fairly
just... New York မျိုးအနေနဲ့အင်ဂျင်ယာမဲတွေကိုညီတူညီမျှကူညီသင့်ပါတယ်။အားလုံးကိုမျှပြီးနေရာချပေးဖို့လည်းတောင်းဆိုပါတယ်။အကုန်လုံးကိုဒီ China Town မှာလာထားတာမျိုးကတော့မတရားပါဘူး
။အသက်35နှစ်အရွယ် Christina Yunali ဟာသူ့အခန်းအတွင်းကရေချိုးကန်ထဲမှာဓာတ်ထိုးခံရတဲ့ဒဏ်ရာတွေနဲ့တေဆုံးခဲ့ပါတယ်။အဆောက်အုံတွင်းကလုံခြုံရေးကင်မရာမှာတော့လီးနေထိုင်ရာ6ထပ်အထိလူမဲတဦးကနောက်ကနေလိုက်ပါလာတာကိုတွေ့ရပါတယ်။ New York ရဲ့ရရှိ Max Tolentino က
My message to this community and any other community that we serve
ဒီရက်ကွယ်မှာပို့ပြီးတော့အန္တရာယ်များတဲ့အနေအထားမျိုးမှာရှိနေတာပါကျွန်တော်တတိပေးလို့တာကကျွန်တော်တို့တာဝန်ကျတဲ့ဒီရက်ကွယ်မှာရောတခြားသူတွေအနေနဲ့ရောကိုဗီနာပတ်ဝန်းကျင်မှာဘာတွေဖြစ်နေလဲဆိုတာကိုအမြဲတမ်းသတိထားဖို့ပါအိမ်ကနေထွက်တဲ့ခါမှာလည်းကိုရောက်တဲ့နေရာကိုယ့်နောက်မှာဘယ်သူပါလာတယ်လဲဆိုတာမျိုးသတိရှိနေသင့်ပါတယ်
အသက်25နှစ်အရွယ် Esmet Nash ကိုရဲကလူသတ်မှုဖောက်ထွင်းဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပါတယ်။လီအခန်းကနေအော်ဟစ်တန်တွေကြားရကနေဘေးပတ်ဝန်းကျင်ကရဲကိုဖုံးဆက်အကြောင်းကြားခဲ့တာဝါချိုင်းနာတောင်းမှာနေထိုင်သူ Tom Lo က
And it reminds me of those 80s like during like the rough
talk was just a winter lockdown ကနယူးယောက်မှာအင်မတန်ဆိုးရွားခဲ့တဲ့အခြေအနေမျိုးကိုပြန်ပြီးအမှတ်ရစေပါလေ။ဒါကြောင့်ကာလအတော်ကြာကြာကတည်းကကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်အခဲကိုတာဝန်ရှိသူတွေအနေနဲ့သတိထားမိလာအောင်ဒီနေ့အင်အားပြပွဲမှာလာပူးပေါင်းတာပ
ါရဲကတော့အခုခါမှာအမုန်းတရားအခြေခံတက်တက်တာမျိုးဟုတ်မဟုတ်စုံစမ်းနေပေမဲ့လည်းအာရှຫນွေဘွားတွေအတွက်အတူရက်တီသွားမှဖြစ်ကြောင်းပြောပါရယ်အမေရိကန်ပြည်ထောင်စုမှာအာရှຫນွေဘွားတွေအပေါ်အမုန်းတရားအခြေခံကိုရီးလက်ရောက်ကျူးလွန်မှုတွေဇက်တိုက်ဆိုသလိုဖြစ်နေရကနေနောက်ထပ်အခုလိုတက်ပြတ်ခံရတာပါယထာဘူရာမှာကိုတိလက်ရောက်ကျူးလွန်ခံရဘူးသူစူဇန်လီးက
I'm at the point where I can't take it anymore
။ အမေနဲ့လုံးဝပြန်မခံနိုင်တဲ့အနေအထားကိုရောက်နေပါပြီ။နောက်ထပ်အဆက်တွေဘဝတွေမဆုံးရှုံးရအောင်တာဝန်ရှိသူတွေအနေနဲ့ဒီလိုအခြေအနေတွေကိုလက်ထွေကျကျထိရောက်ရောက်ဖြေရှင်းသင့်နေပါပြီ။လူသက်တွေအများကြီးလည်းပြီးဆက်ခဲ့ရပါပြီ။ကျမတို့ကကုလူမှုအတိုင်းဝိုင်းအတွက်မှာပျော်ပွဲရှင်ပွဲတွေလုပ်နေရမယ်အစားမိထုဆုတောင်းပွဲတွေပဲကျင်းပနေရပါတယ်
။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးနဲ့နယူးယောက်မြို့တော်ဝန်တို့ကလည်းအာရှຫນွေဘွားတွေအပေါ်ကျူးလွန်မှုတွေကိုရှုတ်ချကြောင်းပြောရတယ်။မကြသေးခင်သတင်းပတ်ပိုင်းကလည်းနယူးယောက် Times Square ပူရာမှာယထာစောင့်နေသူအာရှຫນွေဘွားအမျိုးသမီးတဦးကိုလူမဲတဦးကယထာလမ်းပေါ်တွန်းချရာကနေကွယ်လွန်သွားပါတယ်ခင်ဗျာ။ အမေရိကန်ပြည်ထောင်စုမှာလူမျိုးရေးအရခွဲခြားဆက်ဆံမှုတွေဟာအခုချိန်ထိအောင်ဆက်ရှိနေတာဖြစ်ပြီးဒီလိုအခြေအနေကိုကျော်လွှားနိုင်အောင်လူမှုအတိုင်းဝိုင်းအတွင်းနှီးပေါင်းစုံနဲ့ကြိုးပမ်းနေကြပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကန်နပိုလီမြို့ကဖခင်ကျောင်းမှာတော့လူပြည်လူမဲအတူဖခင်ကျောင်းတက်နေပါပြီ။ခိုလုံယာချာ့ချ်ဖခင်ကျောင်းမှာဝတ်ပြုသူတူဖြစ်တဲ့ Try Savage က
I did not even go to a mosque.
လူမျိုးပေါင်းစုံနဲ့ဖခင်ကျောင်းကိုအသက်30နာနီးတဲ့အထိမရောက်ခဲ့ပါဘူး။များသောအားဖြင့်လူမဲတွေရဲ့ဖျားကြောင်းသာတက်ခဲ့တာပါ။
အချင်းချင်းကြားသဘောထားသိတင်သူတွေရှိပေမဲ့လည်းအမေရိကန်အများစုကတော့အဲ့လိုမဟုတ်ဘူးလို့ခိုလုံရဖျားကြောင်းမှာဝတ်ပြုသူတူဖြစ်တဲ့ဂျိုနာသန်ဒန်နီယယ်ကပြောပါလေ
။ I believe overall the average American does want.
ဒီမှာပြောရမယ်ဆိုရင်အမေရိကန်တွေကညီညွတ်ရေးကိုလိုလားပါလေ။ခွဲခြားဆက်ဆံခြင်းတဲ့သူမရှိဘူးလားဆိုတော့သိရှိတာပေါ့။ဒါပေမဲ့အမေရိကန်တွေအားလုံးကပေါင်းစည်းမှုကိုလိုလားပါလေ
။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာဆိုရင်လည်းလူမျိုးရေးအရာမုန်းတီးမှုတွေအချိန်အဟုန်နဲ့ဖြစ်ပွားခဲ့တာအာဂါရတွေလူမျိုးနွယ်စုတွေကြားမှာပေါ်ပေါက်ခဲ့ပါတယ်။ကိုလွန်ယာဖျားเจ้าမှာဝိပ္ပိသူတူဖြစ်တဲ့ April Savage ကသူကြုံရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
။ Some people you know they may not say it out of their mouth but they ကိုဘယ်လို
ပြောပြရစေ။ချို့တွေကပါဇက်ကထုတ်မပြောပေမဲ့လေမင်းကကိုလူမျိုးတွေရဲ့ဖျားเจ้าကိုတော့ပြစ်ထားပြီးလူမျိုးတွေကြီးစိုးတဲ့ဖျားเจ้าကိုသွားကြတယ်ဆိုတာမျိုးဒါမှမဟုတ်ရင်လေရင်းကုန်နှုတ်ပိတ်နေပေမဲ့အဲ့လိုသဘောထားမျိုးရှိကြပါတယ်ကျမတော့အဲ့လိုသဘောမျိုးနဲ့မဟုတ်ပဲဖျားသခင်ရဲ့နိုင်ငံတော်မှာအားလုံးဟာအတူတူဖြစ်ပြီးတစုတစည်းတည်းဖြစ်ဖို့ကိုကြည့်ပြီးတော့ရွေးချယ်ခဲ့တာ
ပါမုန်တရားကိုဘေးဖြစ်ပြီးတော့ဖျားသခင်ရဲ့သားသမီးတွေအဖြစ်ရင်းချမ်းစွာအတူနေထိုင်လာကြဖို့အတိုင်းဝိုင်းနှစ်ခုလုံးကကြိုးစားခဲ့ကြတာကြောင့်ခုဆိုရင်ဖျားเจ้าအတူတက်နေကြပါပြီခိုလုံရဖျားเจ้าတိတ်ခါတော်ရဆရာ James Stewart က
And for us, a part of our purpose is.
ဒီလိုဟာရှင်တွေနေထိုင်ပြခဲ့တာနှိရှင်လာများစိတ်ဝမ်းကွဲခဲ့ကြတဲ့လူမှုအတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံသိပြန့်စွာနေထိုင်ခဲ့ကြတာတွေကိုလူမှုနာဖြစ်စေဖို့ရည်ရွယ်ခဲ့တာပါ။ဒီရွယ်ချက်အကောင့်တွေပေါ်နိုင်တဲ့အခွင့်အရေးလေးရခဲ့ပါလေ
။အတိတ်ကနာကျင်စရာဖြစ်ရဲ့ဆိုးတွေကိုပြန်မနှိုးဆွမိဖို့လဲသတိထားဖို့လိုကြောင်းတိတ်ခါရောရဆရာ Abdunox ကအခုလိုပြောပါရယ
် You know faith in the African American community
ဒါဆိုဝင်နေအားလုံးအတွက်အကောင်းဆုံးဖြစ်အောင်လုပ်ရပါမယ်။လူမျိုးပေါင်းစုံနဲ့အတူဘုရားကျောင်းတက်ရမယ်ဆိုရင်လည်းအကောင်းဆုံးပါ။ဒါပေမဲ့လည်းလူမဲတွေရဲ့ယုံကြည်မှုနဲ့ရုန်းကန်ခဲ့ရတဲ့ဘဝတွေကိုမေ့ဖြစ်ပြီးလိလူရှုမထားပါနဲ့လို့ပြောချင်ပါတယ်
။ဘုလိုရောဘုရားကျောင်းမှာခရိယန်ကျမ်းစာလေ့လာကြသလိုနာမကျမ်းဖြစ်သူတွေကိုယောဂပျောက်ကင်းသက်သာအောင်ဆုတောင်းပေးတာနဲ့တင်းငွေတွေရောက်တိုင်းပုံမှန်ဝိပ္ပိဆုတောင်းကြပါရခင်ဗျာ။ဝါရှင်တန်ပြည်နယ်စီအက်ထဲမြို့ကအားကစားပစ္စည်းဆော့ဖ်ဝဲကုမ္ပဏီကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်။အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါ။ဘုတ်တုံနီလုပ်ငန်းတူချဲ့ရေးဌာနအကြီးကဲဆယ်ရာရီကတင်းငွေတွေရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်။
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်။၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
။တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ကုမ္ပဏီ software engineer Sarah Yang က၃ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါတယ
်။ It's like coming back on Monday I definitely feel like a lot more refreshed.
ဒီလာဒီအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ၂ရက်ဒါမှမဟုတ်၃ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါပဲ။၂ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လုံးပြီး၃ရက်နားရရင်ပိုအင်အားတွေပြည့်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတွေရှာရတာလည်းပိုလွယ်ပါတယ်။ကျမကို LinkedIn Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်အားလုံးကဒါကိုစိတ်ဝင်စားပါတယ
်ဥရောပနိုင်ငံတချို့မှာလည်းတပတ်လေးရက်အလုပ်လုပ်ရမယ့်နည်းလမ်းပေါင်းစုံဆက်သက်နေပါတယ်မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်50ကူးဆွဲခဲ့ပါတယ်နော်
ကိုအောင်စီစဉ်တင်ဆက်နေတဲ့တုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြတာပါအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍအလှည့်ကြပါပြီအခုဒီဘက်မှာတော့အစင်းနဲ့နည်းပညာသုံးပစ္စည်းတွေထုတ်လုပ်တာမှာရေးပါတဲ့မြေရှားတတ္ထုအကြောင်းကျွမ်းကျင်ပညာရှင်တူကိုဒေါက်ခင်မျိုးသက်ဆက်သွယ်မြေမြန်ထားတဲ့အပိုင်းနှစ်ကိုနားဆင်ကြည့်ရှုပါခင်ဗျာ
ဒီဘက်တော့မြန်မာနိုင်ငံမှာမြေရှားတတ္ထုကိုဘယ်လိုတူဖော်နေလဲဆိုတော့
ဓာတ်တုရှာဖွေရင်းနဲ့တူဖို့ရေးပညာရှင်ဦးဆောင်အောင်ကိုနေနဲ့တင်ပြပေးပါမယ်။အဲဒီမနက်မှဖြစ်တဲ့ပံဝါဒေတာပေါ့နော်ဒီမိသားတက်ဖြတ်တဲ့ပုံစံနဲ့လည်းရှင်းပြပေးပါဆရာဘလို့ပုံစံနဲ့ထုတ်ပါမယ်ဆရာ
။သူကပံဝါမှာတော့ဒီပင်းရင်ဆိုင်နေတဲ့ဟိုတူနေတာညားတယ်။ဒါမျိုးပင်းရင်ဆိုင်ကိုတူမယ်ဆိုရင်ဒီပရမတော့သူကဓာတုဆိုင်ရှိတဲ့ဧရိယာရဲ့ရေပေါ်မြောက်ရေစစ်စင်းပုံအနေထားတွေဒီ hydrogeologic structure ပေါ့နောက်တစ်ခုက dry pattern တွေကျောက်တွေရဲ့ headlines စနစ်တွေကိုလေ့လာရမယ် dry pattern တွေနောက်ပြီးရင်ဒီဓာတုဆိုင်ရဲ့ဒီနေပုံအနေပရမလေ့လာဖို့လိုတယ်အကြပြီးမှတော့မှဒုအားတလုံး the dry hole တွေတူတယ်ဒုအားတို့စိုက်ခြင်းတွေတူဖို့မယ်ဒီပေါ်ပြီးတော့အောက်မှာရေမစိမ့်နိုင်တဲ့ကန်တွေကွန်ကရစ်ကန်လိုမျိုးကိုကန်ဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါအလုံးပြင်ဆင်ပြီးမှတော့မှအမိုနီယံဆัลဖိတ်ကိုသူကဖိအားနဲ့ပန်းထည့်လိုက်တော့အထက်ဒီတွင်းနေတယ်ပေါ့နော်ဒီအမိုနီယံဆัลဖိတ်တွေကဒီအထက်မှာရှိတဲ့ဟိုဇာတူးတွေကိုသွားပြီးသူကလီရှင်လုပ်တယ
်ရှော့ထောက်သွားပြီ
းအစားပြီးရင်ပျော်ပုံဝင်စေတာပေါ့ပြောဝင်နေတယ်ပြီးရင်ဒီအငဲကြီးတွေဆိုတော့ဟိုဖက်ထုတ်ပြေးတယ်ဒီကနေပြီးရင်ဒီကမ်မီတယ်ရဲ့စားပြီးရင်သူကသူအဆက်ဆက်နဲ့စောပိုင်းလောက်ဟောတဲ့ကန်တွေတက်ကိုသူကလည်းသူဟိုစီဝင်ရတော့စီဝင်စီဝင်နေတဖြည်းဖြည်းနဲ့သားစင်နဲ့ညီချောပျော်ရည်တွေကရရှိလာတော့အနောက်ဆုံးမှကြာရင်တော့ညီချောပြီးွားပျော်ရည်တွေဆဲရောက်လာတယ်အဲဒီပြီးွားပျော်ရည်တွေဆဲရောက်လာတဲ့အချိန်မှာရရတော့ဒါကနောက်ထပ်အမိုနီယံကာဗွန်နိတ်ဒါမှမဟုတ်အောက်ဆာလိအက်ဆဲကိုသုံးပြီးရင်ဒီထဲကိုထည့်ပြီးရင်သူကတဲ့မြေရှာဒီအရည်ကနေပြီးခဲစီတာကိုမြေရှာအခဲလေးတွေဟိုဖြစ်စီဒီလွယ်ရအပစ္စိပတိတ်ဒီအခဲလေးတွေကိုရရှိတာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာဆဲယူတယ်ဆဲယူပြီးရင်အပူပေးတယ်အပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွယ်ရအအောက်ဆိုင်ကိုရရှိပြီဖြစ်တယ်။အဲ့လိုကြီးနေပဲထုတ်တယ်။ဒီနေ့ကဘလောက်ကြီး recover ဖြစ်ဆိုတော့90 over 90% recover ဖြစ်တယ်။90ရာခိုင်နှုန်းအကျော်ဒီဇာတုကိုခိုင်းနိုင်တာပေါ့နော်။ဒါကတလို့တရုတ်ပြည်ဒီကျန်စီပြည်နယ်တခြားမှာလုပ်နေတဲ့ညီရှာမိုင်းတွေကဒီ method ကိုပဲသုံးတယ
်။ Okay.
ဒီ method တော့အဲ့နေလို့ပြောတော့ insight to leaching method ပေါ့နော်။ဒီဟောင်းနဲ့အသုံးပြုဆိုထုတ်နေကြတယ်။
Okay.ဒီပံဝါဒေတာမှာတူတာပေါ်တာပဝန်းကျင်အတွက်အန်ဒီယရှိတဲ့ဓာတ်ပစ္စည်းတွေတုံးပြီးတော့ဖြော်ထုတ်ပြီးတော့မှညီရှာတက်တူဥစားဖို့အတွက်တန့်စံဆိုတော့ဆရာအဲ့ဒီဥစ္စာဟာပဝန်းကျင်ဟိုပျက်စီးမှုတွေများဖြစ်စေပါလားဆရာ
ဟုတ်ကဲ့ပဝန်းကျင်ဖြစ်စီးမှုတော့တော်တော်ကိုဖြစ်စေတယ်ပြောမယ်ဆိုရင်တရုတ်ပြည်တောင်ပိုင်းဒီတောင်ဝန်နဲ့ဆင်းနေတဲ့နေရာတွေမှာတရုတ်တွေကဒီညီရှာကိုသူလိုတဲ့တူကြတာပေါ့နော်တရားမဝင်ပဲတူကြတယ်သူကြရင်ရနေပြီ2030ခုနှစ်ရောက်တော့အချိန်မှာဟိုတော်တော်ကိုပြည့်စည်ရောတော့ပေါင်းကျင်တော်တော်ပြည့်စည်ရောတရုတ်ဆွေရနေပြီ2030မှာကြာပြည့်ပြင်လာရဲ့ပြည့်ပြင်တော့ဟိုမှာလုံးနေတယ်တရုတ်ညီရှာလုံးတဲ့သူတွေကကျွန်တော်တို့နေစားကိုဖြတ်ပြီးပံဝါတဲ့လိုဝင်ရောက်ပြီးခိုးထုတ်လိုက်တော့အခိုးထုတ်လိုက်တဲ့အချိန်မှာဘာမှမကြောက်ဒီပံဝါနောက်မှာရှိတဲ့သူတို့လုံးတဲ့လုံးခွဲနောက်မှာရှိတဲ့ဒီရောဒီဆက်ဆက်တော့မှရှိတဲ့ဒီမျိုးစိတ်ဆန်းတွေကိုဒီရေးရတော့ပြစ်စီတော့အခုချိန်မှာတော့ဒီပံဝါဒေတာဒီမြေရှာလုပ်တဲ့ဝန်းကျင်တစ်လျှောက်မှာဒီတဲ့ရေဝေရေလက်တွေအတော်ပြစ်စီနေပြီလို့ဒီကချင်ပံဝါကျင်ထိန်းသိမ်းရေးဖွဲ့ကဆိုတော့တယ်ဟောပံဝါကျင်ဒီခိုက်တော့
ဆိုတော့ဒီတန့်စင်တဲ့နေရာလည်းကျဲပြက်မယ်ထင်တယ်ဆရာကျဲပြီးတော့ဒီရေဝေရေလက်တွေအကုန်လုံးထိခိုက်တယ်ဆိုတော့ဒီတက်တူတွေရဲ့ဒီအစိတ်ကြီးဓာတ်ပစ္စည်းကြီးပြန့်နှံ့တာကတော်တော်နေရာကျနေပြီပေါ့နော်ဆရာအခုချိန်တော့ဆို
ဒီပောင်းဝင်ကျေးသေးရေးဖွယ်ရပြောတော့အတော်ပစ္စည်းတော့တယ်လို့ပြောတယ်တော်တော်မိတ်ဆွေတွေကြားရတယ်ဟုတ်တယ်ရေတွေကသုံးလုံးမြောက်အောင်ဖြစ်တော့တာဒီပောင်းဝင်ကြီးမှရှိတဲ့ဒီချောင်းရေတွေသုံးလုံးမြောက်ဒါပွိုင်စင်နေကြီးပဲထင်းရင်အရေးပေါ်မှာတည်းရေပေါ်မှာအခုဖြစ်တော့ skin disease
ဟုတ်ကဲ့ဆရာဆိုတော့ဓာတ်မျိုးပေါ့နော်ပောင်းဝင်ကျေးထိကပ်ပစ္စည်းနေရာတွေကိုဘယ်လိုတားဆီးနိုင်မလဲထင်ပါလဲဆရာ
အဆိုးအနေနဲ့ပဲတောင်းဝန်ယူလုပ်ရမှာပဲလေအဆိုးအနေနဲ့အခုဓာတုထုတ်လုပ်ရတဲ့ပတ်သက်ပြီးရောင်းမယ်ကောင်းရှိတဲ့အစင်နာရှိတဲ့ mining company တွေကို license လုံးပါမီလို့ထောက်ပြပြီးရင်သူတို့ထောက်လုံးစီတော့တော့အကောင်းဆုံးပဲပြီးရင်တော့သူတို့စာချုပ်ပါစီကန်တိုက်လုံးမလို့ဆိုတော့ကျွန်တော်တို့အဆိုင်ကအတူတင်းဌာနတောင်းရှိတဲ့ပုဂ္ဂိုလ်တွေအနိကခြေလုံးအနိကကြည့်ချာနေဖို့လို့တို့တော့အဲ့လိုမျိုးလုံးနိုင်နေဆိုတော့အခုထဲအများကြီးပြည်စည်းတာလက်သမယ်လို့မှာတော့ပြေချာပဲ
ဆက်အခုလက်ရှိမှာပေါ့နော်ဒီမြေရှားကတုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလုပ်နေတဲ့ဟိုအခြေအနေပေါ့နော်ဆရာဆော့ဆော့ပြောလို့ဆိုလို့ရှိရင်တရုတ်နိုင်ငံဘက်ကလာပြီးတော့ဒူပေါ်နေကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီကတနိုင်တစ်ပိုင်လုပ်နေတဲ့လူတွေကအများကြီးရှိတယ်ဒါကြလို့တနိုင်တစ်ပိုင်လုပ်နေတဲ့မြန်မာလေးတွေပေါ့နော်ဒီမြေရှားကတုကိုတူးချင်တယ်ပေါ်ချင်တယ်ဆိုလို့ရှိရင်လုပ်လို့ရပါသလားရှင
်လုပ်မယ်ဆိုရင်တော့လုပ်လို့ရတော့လုပ်ဖို့တွေးကိုလုပ်ကွေးပါမေးရဖို့လိုလေခုကတော့ဟိုမရတော့ခုလို့မကြတော့ခုလို့တော့ပုံပစ္စည်းတော့လုပ်လို့ရပါတယ်မရရမျိုးဒီကီမီကယ်တွေပဲတော့တော့လိုအပ်တော့ဒီအဓိကတော့ဒီအမိုနီယံဆာဖေးရဲ့နော်သူကလေ့ရှင်းလုပ်တွေလို့တော့နောက်တစ်ခုကဟိုနောက်ဆုံးကြီးဝပြိုရည်တဲ့မှာမြန်မြန်ခဲအောင်ခဲတော့အောင်တွေ့ရတော့ဒီအမိုနီယံကာဗွန်နိတ်ဒီကောင်တို့တော့ဒီဆောပိုင်းရတော့ဗမာတွေတဲ့ကဒီမြေရှားတွေ့တဲ့ဆိုတဲ့နေရာမှာဒါတွေတော့ဟိုလွယ်စူကျူရဲ့တိုက်ပြုတ်လို့ကလစ်တိုက်ပြုတ်လို့ဖြစ်တဲ့ secondary တွေပေါ့အဲ့လိုတွေမှာကြာပေါ်မြေရလည်းပြောတော့ဒီလက်ထွေးလို့ကလစ်လို့လို့တော့ဘက်ဟိုးတွေနဲ့ကုတ်ပြီးဟို track card တွေနဲ့တင်ပြီးတရောလည်းဒီတော့ကိုယ်တယ်နောက်ပိုင်းမှာကျတော့ဒီလိုမျိုးပဲတော့ဒါစင်ပြီးမှဒါပဲယူတော့တယ်သူတို့စီမှာ environment အပြည့်မခံဘူးထင်တာပဲလေအခုကတော့တရုတ်တွေကဒီလိုမျိုးမယူတော့သူတော့ပဲတင်ပေးတာပေါ့ဒီလေချင်းလောက်တော့ဒီကင်မီကယ်တွေနည်းနည်းလောက်ကနေလောက်ဆိုပြီးအဲ့နဲ့ဗမာတွေကတော့လုပ်ပြီးသူတို့ရောင်းတော့
ဘူမိတင်ညာရှင်ဦးဆောင်တော်မှာမြန်မာနိုင်ငံကမြေရှားတပ်တုအလားအလာနဲ့ဒီတပ်တုဘယ်လောက်ရေးပါတယ်ဆိုတာတွေကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
ဒေါက်ကင်မြူတက်စီစဉ်တင်ဆက်နေတဲ့တိတ်ပန်တဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ကြတာပါအခုဆက်ပြီးတော့ဒီနေ့အတွက်သတင်းအကျဉ်းချုပ်ကိုပြောပြပါမယ်ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတွန်းတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆူဆွဲချက်နဲ့ပတ်သက်ပြီး ICJ နိုင်ငံကာတရားရုံးမှာဂမ်ဘီယာဘက်ကရှောက်ထားချက်ကိုခုခံချေပါဖို့မြန်မာနိုင်ငံကိုယ်စားလှယ်ဖွဲ့နယ်သာလန်နိုင်ငံကိုဒီနေ့ထွက်ခေါ်သွားပြီဖြစ်တဲ့အကြောင်းမြန်မာစစ်ကောင်စီဘက်ကပြောပါတယ်အဲ့ဒီအဖွဲ့ကိုဥဆောင်သွားတဲ့ဥကိုကိုနိုင်တဲ့ဒေါ်သီရာနယ်တို့ဟာအမေရိကန်ရဲ့တန်ခတ်ရည်ရွယ်မှုစီးရင်ထဲမှာပါနေသူတွေဖြစ်ပါတယ်ICJ နိုင်ငံကတရားရုံးမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့တယောက်ချိပမယ်ဆိုရင်စစ်ကောင်စီကိုတရားဝင်အသိမှတ်ပြုသူတွေဖြစ်သွားနိုင်တယ်ဆိုပြီးနိုင်ငံကိုယ်စားပြုထွက်ဆိုတာကိုအမျိုးသားညီရေးအစိုးရ NUG ဘက်ကကန့်ကွက်ထားပါတယ်။တနင်္လာနေ့မှာစတင်ကြားနာမယ့်ဂမ်ဘီယာနဲ့မြန်မာနိုင်ငံတို့ရဲ့အမှုမှာနိုင်ငံကိုယ်စားပြုနိုင်ဖို့စစ်ကောင်စီနဲ့အပြိုင် NUG အမျိုးသားညီရေးအစိုးရဘက်ကလည်းကြိုးပမ်းနေပါတယ်။မလေးရှား Petronas နဲ့ Japan Mitsubishi ကုမ္ပဏီတွေကမြန်မာနိုင်ငံတွင်ရဲတကွန်သဘာဝတံငွေလုတ်ကွက်တွေမှာပါဝင်နေတဲ့သူတို့ရဲ့အစုရှယ်ယာတွေကိုပြန်ရုပ်သိမ်းမယ်အကြောင်းပြောပါတယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတွေကနေနိုင်ငံသားစွန့်ရင်ကုမ္ပဏီတွေပြန်ရုပ်သိမ်းနေကြတဲ့အထက်မှာအာရှနိုင်ငံတွေကကုမ္ပဏီတွေလည်းပါဝင်လာတာပါဤပညာနဲ့စီးပွားရေးရှုထောင့်ကကြည့်ရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအောက်မှာစီးပွားရေးဆက်လုပ်ဖို့မလွယ်တော့တာကြောင့်ဖြစ်တယ်လို့ Mitsubishi ကုမ္ပဏီပြောခွင့်ရက Reuters သတင်းဌာနကဒီကနေ့ပြောပါတယ်ကမ္ဘာအကြီးဆုံးလောလောဆယ်ကုန်သွယ်ရေးစာချုပ်မှာမြန်မာနိုင်ငံပါဝင်တာကိုဖိလစ်ပိုင်ကလက်မခံဘူးလို့ကမ္ဘောဒီးယားမှာလှုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးတွင်ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်။မြန်မာနဲ့ကုန်သွယ်ဘူးလို့နယူးဇီလန်ကပြောခဲ့ပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံကလည်းဒီကနေ့မှအလားတူသဘောမျိုးပြောဆိုတာဖြစ်ပါတယ်ခင်ဗျာ။ဒီညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအစီအစဉ်အတွက်ထုတ်လို့ရမှုကအကိုရနိုင်ပါ။အတန်ပိုင်းအင်ဂျင်နီယာက Cedric Franklin ဖြစ်ပြီးတော့ရုပ်သံကင်မရာအင်ဂျင်နီယာက Nick Ivanov ဖြစ်ပါတယ်။ဒီမြန်မာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49နဲ့ပထမနာရီဘက်မှာတင်လန့်မီတာ190တို့ပြင် VOE ရဲ့ website Facebook YouTube ဂျိုရုဆလောင်းတို့ကနေလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ် VOE ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOE သောတာရှင်များနဲ့တော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကျင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
်